ဒုတိယအကြိမ်21ရာစုပင်လုံးညီလာခံကိုလာမယ့်မေလ24ရက်နေ့မှာစတင်ကျင်းပသွားမှာဖြစ်တဲ့အတွက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးပါဝင်လာနိုင်ရေးအတွက်ဆက်လက်ကြိုးပမ်းဆောင်ရွက်သွားမယ်လို့ရင်းကျားရေးကော်မရှင်ကမနေ့ကရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်။အဲ့ဒီလိုကြိုးပမ်းရမှာလဲ NCA လမ်းကြောင်းအတိုင်းဆက်လက်ညှိနှိုင်းသွားမယ်လို့ပါရှိပါတယ်။ UWSA ဝါအဖွဲ့ခေါင်းဆောင်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့ကလည်းပြည်အောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီကိုဖွဲ့စည်းထားပြီး NCA လမ်းကြောင်းမဟုတ်တဲ့နိုင်ငံရေးလမ်းကြောင်းတက်နဲ့ဆွေးနွေးမယ်လို့ပြောထားတဲ့အတွက်ဒီကြိမ်ပြုလုပ်မဲ့21ပင်လုံးမှာဘလို့ပုံစံနဲ့ပါဝင်လာနိုင်မလဲဆိုတာဟာမရေရာတဲ့အခြေအနေဖြစ်ပါတယ်။အပြစ်အခက်ရစဲရေးနဲ့ဖက်ဒရယ်စနစ်ကိုအခြေခံတဲ့ဒီမိုကရေစီနိုင်ငံထူထောင်ရေးအတွက် NCA လမ်းကြောင်းအတိုင်းလိုအပ်ချက်တွေကိုပြင်ဆင်သွားမယ်ဆိုတဲ့အဖွဲ့ NCA ပြင်ပလမ်းကြောင်းတစ်ကိုရှာဖွေသွားမယ်ဆိုတဲ့အဖွဲ့နဲ့ NCA လက်မှတ်ထိုးထားတဲ့တိုင်းရင်းသားအဖွဲ့တွေဆိုပြီးသုံးစုကွဲနေတာကိုတွေ့ရပါတယ်။တန်းပလောင်အဖွဲ့အထွေထွေအတွင်းမူဗိုလ်မှူးချုပ်တာဖုံးကျော်ကSA လမ်းကြောင်းကအလုံးမဖြစ်ဘူးလို့မြောက်ပိုင်းကအဖွဲ့ခုနှစ်ဖွဲ့ကဆုံးဖြတ်ထားတဲ့အတွက်ဒီအပေါ်မှာတော့ဆွေးနွေးဖို့မရှိကြောင်းနဲ့21ရာစုပင်လယ်ကိုတက်ရောက်နိုင်မှုဆိုတာလက်ရှိအချိန်မှာအလန့်ဝင်းနေသေးတယ်လို့ပြောပါတယ
်။ကျွန်တော်တို့ဒီခုနှစ်ဖွဲ့ကတော့ကျွန်တော်တို့ဒီမြန်မာအစိုးရကိုယ်စားလှယ်နဲ့ကျွန်တော်တို့တွေ့ဆုံဆွေးနွေးပြီးတော့မှအဲ့ဒီတွေ့ဆုံမှုပေါ်မှာမူတည်ပြောင်းမှာပဲဖြစ်ပေါ်ပြောင်းလဲမှုကျွန်တော်တို့ဆောင်ရွက်သွားမှာဖြစ်ပါတယ်။ကျွန်တော်တို့အနေနဲ့ကတော့ NCA လမ်းကြောင်းကနေထပ်ပြီးညှိနှိုင်းတာမျိုးတော့ဒါအချိန်ကုန်တဲ့အလုပ်ကိစ္စတစ်ခုပဲဖြစ်တယ်။ကျွန်တော်အဲ့ဒါကတော့အလုံးမဖြစ်နိုင်တော့ကျွန်တော်တို့ရဲ့သဘောထားကိုလည်းရှင်းလင်းပြီးသားဖြစ်ပါတယ်။ဟိုအဲ့ဒီ21ရာစုပင်လယ်တက်ဖို့မတက်ဖို့ဆိုတော့ဘလို့မှဖြစ်နိုင်တဲ့အခြေအနေမရှိဘူး။လောလောဆယ်တော့အဲ့ဒီဟာတွေကကျွန်တော်တို့ရဲ့တိုက်ရိုက်သက်ဆိုင်မှုမရှိသေးဘူးလို့ကျွန်တော်ဒီလိုပဲယူဆပါတယ်
။ဒါအပြင်ဝါအဖွဲ့ကခေါင်းဆောင်နေပြည်အောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီကအစိုးရနဲ့တွဲဆုံနိုင်မှုစီစဉ်နေပြီးဘယ်အချိန်တွဲနိုင်မလဲဆိုတာကိုတော့မသိနိုင်သေးဘူးလို့ပြောပါရတယ်။လက်ရှိမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့နဲ့ဖွဲ့စည်းထားတဲ့ UNSC အဖွဲ့ဝင်အဖြစ်ကနှုတ်ထွက်ခွင့်ပြုဖို့ KIO ကချင်လွတ်မြောက်ရေးအဖွဲ့ကစတင်ထားတယ်လို့သတင်းတွေထွက်ပေါ်နေပါရတယ်။ KIO ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက UNSC ညီလာခံမှာဆွေးနွေးဖို့ KIO အဖွဲ့ကလျှို့ဝှက်စာတစောင်းကိုပေးဖို့ထားတယ်ဆိုတာပဲသိရပြီးအဲ့ဒီအထက်မှာနှုတ်ထွက်ဖို့တောင်းဆိုထားတဲ့အချက်ပါမပါကိုတော့မသိဘူးလို့ပြောပါရတယ်
။အဲ့ဒီ UNSC ကနဲ့နှုတ်ထွက်မဲ့ဆိုတဲ့စာနဲ့ပတ်သက်လို့တော့ပြည်ပြည်စုံစုံကမှတင်တော့ကျွန်တော်မကြားမိပါဘူး။ဒါပေမဲ့ကျွန်တော်ကြားတဲ့လောက်ကတော့ KO ကနဲ့ UNSC ကို UNSC ရဲ့ဒီညီလာခံမှာ conference မှာဆွေးနွေးဖို့စာတွေပို့ထားတယ်ရေးပို့ထားတယ်ဆိုတဲ့တင်တော့ကြားမိပါတယ်။နှုတ်ထွက်မဲ့ဆိုတဲ့တင်စာတွေဟုတ်တယ်မဟုတ်ဘူးဆိုတာတော့ကျွန်တော်လည်းမသိဘူး
။ KIO အဖွဲ့နဲ့အတူဝါဒေတာပန်ခမ်းမှာပြုလုပ်တဲ့ဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့ရှမ်းပြည်တိုးတက်ရေးပါတီကခေါင်းဆောင်တူဖြစ်တဲ့ဗိုလ်ချုပ်ဆိုင်ထုကတော့ UNSC အဖွဲ့ကနေရှမ်းပြည်တိုးတက်ရေးပါတီနှုတ်ထွက်အောင်မှာမဟုတ်ဘူးလို့ပြောထားပါတယ်။ NCA လမ်းကြောင်းပြပကသွားမယ်ဆိုတဲ့အဖွဲ့တစ်ဖွဲ့ဖြစ်တဲ့မိုင်းလာအဖွဲ့ကပြောရေးဆိုခွင့်ရှိသူဦးကြည်မြင့်က21ရာစုပင်လုံးညီလာခံကိုတက်ရောက်နိုင်မလားဆိုတာအစိုးရနဲ့ပြောဆိုထားတာမရှိသေးတဲ့အတွက်အသေးချာမပြောနိုင်သေးဘူးလို့ပြောပါတယ
်။ခုအတော့လည်းဆိုတော့ဘာမှပြောလို့မရသေးဘူး။ဆူရဖိမလားမဖိဘူးလား။ဒါပေမဲ့တကယ်ဘယ်လိုလုပ်မလဲဆိုတော့တည်င်းတွေဘာမှမရသေးဘူး။အဲ့ဒါနဲ့ပြောလို့ခက်တယ
်။တကယ်လို့ UNFC အဖွဲ့ကနေ KIO နဲ့ SSPP သာနှုတ်ဆက်သွားမယ်ဆိုရင်မွန်ပြည်သက်ပါတီ KNY တိုးတက်ရေးပါတီ KMPP နဲ့ရခိုင်ပြည်အမျိုးသားကောင်စီစတဲ့အဖွဲ့၅ဖွဲ့သာကြံရှိတော့မှာဖြစ်ပါတယ်။နိုင်ငံရေးလှစ်လာသူစာရေးဆရာဦးတန်းစိုးနိုင်က UNFC အဖွဲ့ဝင်၅ဖွဲ့ကတော့21ရာစုပင်လုံးညီလာခံပတိုင်းပြည်မှာလက်မှတ်ထိုးပြီးတက်ရောက်နိုင်ဖို့အလားအလာရှိပေမဲ့ဘဝအဖွဲ့ခေါင်းဆောင်နဲ့ပြည်အောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီအဖွဲ့ဝင်တွေကတော့တက်ရောက်နိုင်တဲ့အခြေအနေဝေးသွားပြီလို့ယူဆကြောင်းပြောပါတယ်
။အဲဒီအစီအဝေးနဲ့အပြိုင်ပေါ်သူတို့ကိုချက်ပြီးစည်းစမ်းဆွေးနွေးတော့ရှိကောင်းရှိနိုင်တယ်။ဘို့တော်များလည်းဒီ21ရာစုဒုတိယအကြော်ပင်လုံးစည်းဝေးမှာတော့သူတို့ပါဝင်နိုင်လောက်တဲ့အနေအထားဖြင့်ကျွန်တော်ရောက်မယ်လို့ထင်မှု။ဘာဖြစ်လို့လဲဆိုတော့ဒီကတခုက NCA လမ်းကြောင်းနဲ့မတူတဲ့လမ်းကြောင်းကိုတော့တောင်းမယ်ဆိုတော့ဘယ်လိုပုံစံတွေလဲပါလဲဆိုတော့လည်းအတော်အချင်းယူဆွေးနွေးရအောင်ပါ
ABSDF ကျောင်းသားတက်မတော်ဥက္ကဋ္ဌရဲဘော်တန်ခဲကလက်ရှိမြန်မာနိုင်ငံရေးမှာအုပ်စုသုံးစုကွဲနေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံး21ပင်လုံးမှာပါဝင်လာနိုင်မှုအလားအလာနည်းနေပေမဲ့အားလုံးပါဝင်လာနိုင်ရေးအတွက်အတက်နိုင်ဆုံးကြိုးပမ်းဖို့လိုတယ်လို့ပြောပါတယ်
။ဒါတွေကိုဒီအချင်းတူတွင်းမှာဒါအများဆုံးကြိုးပမ်းနိုင်ဖို့အတွက်ကတော့အတော်ခရင်နေတဲ့အနေထားတော့ရှိတယ်။သို့တော်လည်းပဲမကြိုးပမ်းမဲ့နေလို့မဖြစ်ပါဘူး။ဒါကြောင့်မို့ကျွန်တော်မြင်တာကမလွဲမသွေအများဆုံးဒါတွေကိုနီးလန်းအဖြစ်ရှာဖို့လိုတယ်လို့ပဲကျွန်တော်ယူဆပါတယ
်။ဒုတိယကြိမ်မြောက်21ရာစုပင်လုံးညီလာခံပတိုင်းပြည်မှာတိုင်းနဲ့ပြည်နယ်တချို့မှာပြုလုပ်ခဲ့ကြတဲ့အမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲကထွက်ပေါ်လာတဲ့စာတမ်းတွေကိုဒီညီလာခံမှာဆွေးနွေးဆုံးဖြတ်ကြဖို့ရှိပြီးတပြည်လုံးကိုလွှမ်းခြုံနိုင်မဲ့နိုင်ငံရေးဆုံးဖြတ်ချက်တွေတော့ရလာအောင်မှာမဟုတ်ဘူးလို့ဝေဖန်သုံးသပ်မှုတွေလည်းရှိနေပါတယ်ခင်ဗျာ။